အရှင်ဦးကဝိန်တော်ပါသာဖះဆရာတော်တို့ဒီနေ့မြို့ကြီးအတော်များများမှာတန်ဃာတော်တွေကတပိတ်မှောက်ဆန္ဒပြဖို့စီစဉ်ထားတယ်လို့သိရတော့ပါအဲ့တော့အဲ့ဒီအကျိုးအကြောင်းလေးတပတ်တော်သိပြစေဖះ
တပိတ်မှောက်တာကတော့ဒကာကြီးဟာလေဘရောင်းတော့ကိစ္စပေါ့နော်လေဘရောင်းကိစ္စကလုံးဝရစဲရေးဆိုတဲ့ကိစ္စပေါ့နော်ဝမ်မောင်ကုမ္ပဏီကအခုကြီးဒီပြစ်စုရစီကအဲမများမတကြောင်းယူထားတဲ့အတွက်ဒါကိုသိအောင်လို့ခွန်ကြီးတို့ဆန္ဒပြတဲ့သဘောပါပဲမောင်ရဘကတခါတည်းနဲ့ဆက်သွယ်ရှိပါတယ်။သူတို့ရဲ့ခံစားချက်တွေကိုဘုန်းကြီးတို့အကုန်ထဲထဲဝင်ဝင်သိပါတယ်။ဒါကြောင့်မလို့ဒီလက်ဘရော့မစ္စာမတည့်မနေရစဲမှကိုဖြစ်မယ်။ဒါပဲဒီရချက်ပါ။တာဝန်ရှိတဲ့ပုဂ္ဂိုလ်ဒီလက်ဘရော့ဒေတာရဲ့ထိခိုက်မှုကိုကောင်းကောင်းကြီးနားလေသဘောပေါက်မှန်တာလေသူတို့ရစဲဖို့ဆိုတာစဉ်းစားလို့ရပါမှာ
။တင်ပါဖေအဲ့တော့ဘယ်လိုမမျှတမှုတွေရှိနေတယ်ဆိုတာရှင်မြတ်တပည့်တော်နည်းနည်းရှင်းပြပါလားဖေ။အ
ဲဘယ်လိုမမျှတဝင်ဆိုတာလေဒီလက်ကောင်ဒေတာပုံပုံတွေကငေါနှစ်ပေါင်းများစွာဆိုတာဒီဘုရားဒီနေရာကနေစွန့်ခွာပြီးတော့ဒီနေရာကိုအသက်မွေးဝမ်းကြောင်းနေထိုင်မှုမရအောင်အစဉ်အလာရဒီနေရာကိုနေထိုင်လို့မရနိုင်တဲ့အဆင့်ကြီးအောင်ရောက်သွားထိုင်တဲ့အခြေအနေတွေရှိတယ်လေ။ဘာလို့ဒီဒေတာတွေကပျက်စီးသွားမှာဟုတ်။ဘာသာရေးကိစ္စတွေစီတီပလုတွေကလည်းပျက်စီးသွားမှာဒီကုန်ကြီးကလုံဆောင်ချက်ကိုမရဘူးဆိုလို့ရှိရင်ဒီလက်ကောင်ဒေတာမှာတခါကြီးရေတွေကလည်းသဘာဝတည်းမဖြစ်တော့ဘူးလေ။အစဉ်တိုင်းရဲ့သမုံမှုကြောင့်သောသုံးလို့မသိတဲ့အနေအထားတွေရောက်တယ်လေဒီသဘာဝပတ်ဝန်းကျင်နဲ့ပျက်စီးကုန်နဲ့နောက်နှစ်ချိန်မှဒီနေရာကကြိုက်ကြီးကြီးဖြစ်သွားမယ်သဘာဝအကုန်လုံးရွှေလေးရောကြောင်းလို့ပြီးတော့ဒီဒေသမှာနေတဲ့လူတွေဟာဒီရေးကြောင့်မရက်တည်နိုင်တယ်လို့ပေါ့ညီကလည်းဘာမှလှုပ်ရှားမဖြစ်တဲ့အနေအထားနဲ့ရက်တည်လို့မရအောင်ဖြစ်သွားမယ်သူတို့ဆောက်ပြီးတယ်ဆိုရင်အိမ်တွေကလည်းတကယ်တော့ကျတော့နှစ်များစွာမခံမဲနဲ့မပြခင်ကာလအတွင်းမှာပျက်စီးသွားနိုင်တဲ့အသားတွေနဲ့ဆောက်တာဖြစ်တယ်လေအဲ့ဒီအိမ်တွေကုန်သွားရင်အဲ့ဒီဒေသလူတွေကသူတို့ပြည်တဲ့အလုံးနဲ့နေစားအလုံးနဲ့အိမ်ဆောက်ဖို့မဆိုတာနဲ့လေဒီမင်းစားဖို့မှအနိုင်နဲ့ဖြစ်နေတာဟုတ်ဗ
ျဒီမှာဖះသူ့ဘက်ကဒီတာဝန်ရှိသူအရာရှိတယောက်ကအရင်ဘက်ကပြောတယ်သူတို့ဒါတွေတေချာစီမံချက်ချခဲ့ပါတယ်လူတို့ရဲ့ကြမ်းမာရေးစီးပွားရေးပညာရေးတွေလုပ်ခဲ့ပါတယ်လို့သူကပြောတယ်အဲ့လိုပြောစကားကိုအရှင်ဖះဘယ်လိုမြင်လဲဖះအ
ဲသူတို့ကတော့ရာဒီစကားနဲ့ပြောကောင်းပြောတာပါပဲလက်တွေမှာကြတော့ဒီ၃နှစ်ပြီးနံပြတဲ့အတွက်ပြီးတယ်ဆိုပြီးတော့တကယ်လည်းလုံးတဲ့ကာကြတော့ကျုပ်တို့ပြီးနေတာက2 30လို့2 60လို့ဘယ်လိုတွေဖြစ်နေတာလေဒီဒေတာကြီးတကူလုံးကိုပုံမအောင်လုပ်မဲ့ဥစ္စာကို၃နှစ်စာလောက်နဲ့မလိမ့်တပါပြောပြီးတော့လုပ်ခဲ့တာခေါင်းကြီးတို့ပြီးနေရတာပဲဒေတာကနေလည်းကိုယ်တိုင်ခံစားနေရတာပဲအဲဒီကိစ္စတော့ဦးသိန်းစင်ဆိုတာကစေစိုးရရဲ့အမွေကိုခံရတာဖြစ်တဲ့အတွက်ဒီအမွေစိုးကိုလေသူကပြည်ပြည်လဲလဲတည်ရှင်းရမှသူရဲ့အကြီးကအချက်ကြီးပဲကြာမောင်ကုမ္ပဏီကလည်းဒီအမမရတဲ့အလုပ်ကိုနိုင်ယူခြင်းနဲ့ဆိုတော့ကမ္ဘာလည်းမှာမျက်နှာပြည့်နေနေတာရှိပါတယ်။ဒါလေးကိုတော့စဉ်းစားပြေးစင်ပါလေလို့ခေါင်းပြောခြင်းပါတယ်
။ဒီမှာဖေကျေးဇူးကြီးပါ